ပါကစ္စတန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ရောဂါပိုးအခုဆက်ခံရသူ15000ကျော်ရှိတဲ့ထဲမှာကျန်းမာရေးလုပ်သားက480လောက်ရှိနေပြီးဒီရောဂါကြောင့်သေဆုံးသူစုစုပေါင်း335ဦးထဲမှာဆရာဝန်အနည်းဆုံး3ဦးပါနေတယ်လို့ပါကစ္စတန်အစိုးရကဗုဒ္ဓဖူးနယ်မှာပြောပါတယ်ဖေဗရီနှောင်းပိုင်းလောက်ကစပြီးဒီရောဂါဖြစ်ပွားလာတဲ့ပါကစ္စတန်မှာအခုကျန်းမာရေးဝန်ထမ်း900နီးပါးဒီရောဂါအခုဆက်ခံနေရတာဟာအတော့ကိုစိုးရင်စရာဖြစ်နေတယ်လို့ဒီရောဂါတိုက်ဖြစ်ရေးအတွက်ပါကစ္စတန်အစိုးရမကြသေးခင်ကမှထူထောင်လိုက်တဲ့ဗဟိုဌာန NCOC မှာကျန်းမာရေးဝန်ကြီးဇန်ဖီယာမဇာကသတင်းတောက်တွေကိုပြောပါတယ်။ဒါ့အပြင်ဒီရောဂါရှင်တွေကိုကုသရင်းအသက်ပေးခဲ့ရတဲ့ဒီကျန်းမာရေးလုပ်သားတွေကိုအာဇာနည်တွေဖြစ်နေတတ်မှတ်ပြီးသူတို့ရဲ့မိသားစုတွေအတွက်နစ်နာကြေးချီးမြှင့်မဲ့နိုင်ငံတော်အစီအစဉ်ကိုလည်းကျင်းပခဲ့ပါတယ်။